ရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်130ကျော်ကိုဒီကနေ့ပဲနေရပ်ပြန်ဖို့လွှဲပြောင်းပေးလိုက်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းတွေကဖော်ပြပါရတယ်။မြန်မာလုံခြုံရေးတပ်ဖွဲ့ဝင်134ယောက်ကိုဒီကနေ့အစောပိုင်းမှာပဲကောက်ဆက်ဘဇားခရိုင်ကနေမြန်မာရည်တပ်တင်ပေါ်ကိုပို့ဆောင်ပေးခဲ့ကြောင်းမြန်မာဘင်္ဂလားဒေ့ရှ်နယ်ခြားစောင်းနဲ့အုပ်ချုပ်ရေးအာဏာပိုင်တွေကိုကိုးကားပြီးတော့သတင်းတွေမှာဖော်ပြခဲ့ကြတာပါ။မနေ့တုန်းကမြန်မာတာဝန်ရှိသူတွေနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေတွေ့ဆုံခဲ့ပြီးဒီကနေ့လွှဲပြောင်းပေးခဲ့တာလို့လည်းပြောပါရယ်မြန်မာလုံခြုံရေးတပ်ဖွဲ့တွေပြန်လည်လွှဲပြောင်းပေးတဲ့သတင်းနဲ့ပတ်သက်လို့တော့စစ်ကောင်စီကသတင်းထုတ်ပြန်တာတော့မတွေ့ရပါဘူးတချိန်တည်းမှာပဲမြန်မာနိုင်ငံမှာအကျဉ်းကျခံရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား45ယောက်ကိုလည်းရေချောင်းကနေပြန်ပို့ခဲ့ကြောင်းသတင်းတွေကဖော်ပြပါရယ်ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့အရခအေအေတပ်ဖွဲ့တို့ကြားတိုက်ပွဲပြင်းထန်လာတဲ့အမြမြန်မာလုံခြုံရေးတပ်ဖွဲ့တွေမကြာခဏဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းရှောင်ခဲ့ကြပြီးတော့နောက်ပိုင်းမှာတော့မြန်မာဘက်ပြန်လည်လွှဲပြောင်းပေးလိမ့်ရှိပါတယ်ခင်ဗျာ